အီရန်နိုင်ငံကနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုအခုလတွင်းမှာလေ့လာကြည့်ရှုနိုင်ဖို့နိုင်ငံသားတန်တမာတွေကိုဖိတ်ခေါ်ထားတယ်ဆိုတဲ့ကိစ္စဟောက်မန်နဲ့အကြောင်းအီရန်ဘက်ကအတည်ပြုချက်ပေးပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုခွင့်ရှိသူရာမင်မမီပါရစ်ဒီကနေ့ပြောတဲ့အထက်မှာသူတို့ရဲ့ဖိတ်ခေါ်ထားတဲ့တန်တမာတွေကိုတိုးချဲ့ထားတယ်။ EU ဥရောပသမဂ္ဂနိုင်ငံတချို့ကုလသမဂ္ဂလူမျိုးရေးကောင်စီကအမြဲတမ်းဖွဲ့ဝင်နိုင်ငံတွေကတချို့ကိုယ်စားလှယ်တွေနဲ့ဂျာမနီနိုင်ငံပါဝင်ဗက်မလန်နိုင်ငံများအုပ်စုကကိုယ်စားလှယ်တွေကိုဖိတ်ခေါ်ထားတယ်လို့ဆိုပါတယ်။နျူကလ িয়ার လုပ်ငန်းတွေကိုလေ့လာကြည့်ရှုရေးအစီအစဉ်ကအီရန်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဝင်တွေနဲ့ဂျာမနီနိုင်ငံတို့ဆွေးနွေးမှုတွေမတိုင်ခင်မှာစီစဉ်ထားတာပါ။ဒီဆွေးနွေးမှုမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကတူတကီနိုင်ငံမှာအီရန်ကလုပ်မဲ့နျူကလ িয়ার စီစဉ်ကြောင်းကိုပြောဆိုကြမှာပါ။အီရန်ရဲ့အခုဖိတ်ခေါ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ကိုဖိတ်မဖိတ်ဆိုတာတော့အီရန်နိုင်ငံရဲ့ဝန်ကြီးဌာနကမပြောပါဘူး။ဒါပေမဲ့ခက်ဆော့ဆော့ပိုင်းကထွက်လာတဲ့ AP သတင်းမှာတော့အမေရိကန်ကိုဖိတ်မထားဘူးလို့ဆိုပါတယ်။အမေရိကန်ဟာအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့အပြင်းထန်ဆုံးဝေဖန်တဲ့နိုင်ငံတစ်ခုပါ။ AP သတင်းမှာဖော်ပြထားတာကအခုလာမယ့်ဇန်နဝါရီလ15ရက်နဲ့16ရက်တွေမှာအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေကိုလက်လည်ကြည့်ရှုဖို့ရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တွေကိုအီရန်အကြီးတန်းတန်တမာတူဖြစ်တဲ့အလီအာဆာဆူလ်တန်နီကကန့်ထားတယ်လို့ဆိုပါတယ်တရုတ်နိုင်ငံကတော့အီရန်ရဲ့ဖိတ်ကြားချက်ကိုလက်ခံရရှိတယ်လို့ဒီကနေ့ပဲအတည်ပြုချက်ပေးပါတယ်ဒါပေမဲ့သူ့ရဲ့ကိုယ်စားလှယ်လွတ်မယ်မလွတ်ဘူးဆိုတာကိုတော့မပြောပါဘူး